ထိုင်းနိုင်ငံတောင်ပိုင်းဒေသမှာဆယ်နှစ်နီးပါးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးဆက်တက်သွားအောင်ကြိုးစားတဲ့အနေနဲ့ထိုင်းအစိုးရကအဓိကမွတ်စလင်သဘုံအဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့ပထမဆုံးချိန်ဖြစ်တဲ့သဘောတူလိုက်ပြီးဖြစ်ပါတယ်။လာမယ့်သတင်းပတ်နှစ်ပတ်မှာစတင်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့အတွက်သဘောတူညီချက်ကိုကြက်သက်ပရင်းတွေကထိုင်းအခြေခံအရာရှိတွေနဲ့ NRF တော်လှန်ရေးတပ်ဦးကကိုယ်စားလှယ်တွေလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီသဘောတူညီချက်ကိုမလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာလက်မှတ်ရေးထိုးတာဖြစ်ပြီးအဲ့ဒီမှာထိုင်းဝန်ကြီးချုပ်ရင်းလက်ရှင်တော်ကလည်းမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနေပါတယ်။သက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံပါဝင်တဲ့ဆွေးနွေးပွဲဖြစ်မြောက်ရေးကိုထိုင်းဆိုရကလူလားနေတယ်လို့အခုလိုဆွေးနွေးဖို့သဘောတူညီချက်ရခဲ့တဲ့အတွက်ထိုင်းဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ကလည်းဒီလိုဆွေးနွေးဖို့သဘောတူညီမှုရတာဟာငြိမ်းချမ်းရေးအတွက်အစားလို့ဆိုပါတယ်။မလေးရှားအခြေစိုက် NRF အဖွဲ့ဟာထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုနေထိုင်ရာဒေသကိုကိုယ်ပိုင်အုပ်ချုပ်ရေးပေးဖို့တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့တွေကတဖွဲ့ဖြစ်ပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေအတွင်းတခြားလက်နက်ကိုင်အဖွဲ့တွေကသဘောတူညီမှုရှိမရှိတော့မသိရသေးပါဘူး။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာ2004ခုနှစ်ကစပြီးအကြမ်းဖက်မှုတွေဆိုးဆိုးဝါးဝါးဖြစ်ပွားခဲ့ပြီးတေဆုံးရသူပေါင်း9000လောက်ရှိပြီဖြစ်ပါတယ်။